Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inbra.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inbra.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကာချစ်ချင်းမြတ်သားများစွာဘယ်ကဲ
စစ်စမ်းထပုံအကြောင်းကိုကျမမမူကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ထင်းယူပင်ဟာအမျိုးပေါင်း100ကျော်ရှိပါတယ်။ထင်းယူပင်ရဲ့ပင်စီမှာအကြီးကုန်နဲ့တူပြီးအနီရောင်အခေါက်တွေရှိပါတယ်ရှင်။ထင်းယူပင်ရဲ့အရွက်ပုံစံကအစိမ်းရင်ရောင်လုံးလုံးရှိရှိအချောင်းအချောင်းလေးတွေဖြစ်ပြီးထင်းယူသီးပုံစံလေးကတော့အသားမာတဲ့ကြော့ပုံစံအသီးလေးတွေပဲဖြစ်ပါတယ်ရှင်။ထင်းယူပင်ရဲ့အသုံးဝင်တဲ့အစိပ်ပိုင်းတွေကတော့အပင်တပင်လုံးပဲဖြစ်ပါတယ်။ထင်းယူစင်းရီဖော်ဆက်ပုံနဲ့စီးတောက်ပုံစင်းညွန်လေးကိုဖော်ပြပေးကြပါတယ်ရှင်။ထင်းယူခောက်ထင်းယူရွက်နှုတ်လက်ဖဲရီတစ်စုံကိုတောက်ရီခွက်တစ်ခွက်နဲ့ရောပြီး5မိနစ်ကြိုလိုက်ရင်ထင်းယူပြုတ်ရီစင်းရီကိုရရှိပါတယ်ရှင်။ထင်းယူပြုတ်စင်းရီကို၄နာရီကြာလက်ဖဲရီစုံတစ်စုံတောက်ပေးမယ်ဆိုရင်အဆုတ်ပြုံရောင်ခြင်းနဲ့အဆုတ်ပြုံနာရောဂါတွေကိုသက်သာပြောက်ကင်းစေပါတယ်ရှင်။ထင်းယူရွက်နှုတ်လက်ဖဲရီစုံတစ်စုံကိုရေသက်1လီတာနဲ့ရောပြီးပြုတ်လိုက်တဲ့အခါထွက်ရှိလာတဲ့အငွေ့တွေကိုရှူဆိုင်ပေးမယ်ဆိုရင်ပေါ်ပြပြီးဖြစ်တဲ့အဆုတ်ပြုံရောင်ခြင်းနဲ့အဆုတ်ပြုံအနာရောဂါတွေကိုသက်သာပြောက်ကင်းစေနိုင်တယ်ဆိုတော့ TUP ရဲ့စီးပွားဝင်ပုံအကြောင်းကိုတင်ဆက်ပေးလိုက်ရပါတယ်ရှင်။သောတာရှင်များရှင်။စီးဆွမ်းထက်တဲ့စီးပွားများကဏ္ဍမှာ TUP ရဲ့စီးဆွမ်းထက်ပုံကိုကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘယ်လိုစီးဆွမ်းထက်တဲ့စီးပွားအကြောင်းတွေကိုတင်ဆက်ပေးအောင်မလဲဆိုတာကိုစောင့်မျှော်နားဆင်အားပေးကြပါအောင်လားရှင်။သောတာရှင်အပေါင်းလည်းအနာရောဂါဗျာအပေါင်းမှာကင်းဝေးနိုင်ကြပါစေရှင်။
ဒေါက်တာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရတမဆရာဦးတိမ်မောင်ဆန်းမှဟ ဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့။
အားလုံးရှိစားနှုတ်ခွန်းဆက်တတ်ကြပါတယ်ဒီနေ့မိတ်ဆွေများအားလုံးစေရောကိုပါဝမ်းမြောက်ပျော်ရွှင်ခြင်းရှိကြပါစေလို့လည်းဆုတောင်းဆန္ဒပြုကြပါတယ်ဒီနေ့တာယာလပတော်နေ့သစ်မှာဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဆက်လက်ပြီးတော့ပြောသွားကြပါတယ်ဒီနေ့ပြောသွားမယ့်သတင်းစကားတော့စာနာတတ်သောဘုရားเนาะယနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကစာနာတတ်တဲ့ဘုရားတနာတတ်တဲ့ဘုရားကရုဏာရှိတဲ့ဘုရားဆိုတဲ့ကိုကျွန်တော်အနေနဲ့ဆက်လက်ပြီးတော့မိမောက်ထုတ်ပြီးတော့ဟောပြသွားမှာဖြစ်ပါတယ်စာနာတတ်သောဘုရားအပိုင်း1ကိုကျွန်တော်လေ့လာကြရအောင်ကျွန်တော်တို့မမိတ်ဆွေပေါင်းတို့ညနေကျွန်တော်ကိုးကွယ်တဲ့ဘုရားသခင်ကစာနာတတ်တယ်ငဲ့ညာတတ်တယ်ပြီးတော့ကျွန်တော်တို့ဘုံမှာကရုဏာရှိတဲ့ဘုရားဖြစ်ပါတယ်เนาะကျွန်တော်တို့ဘုံမှာမစာနာတတ်တဲ့သူမဟုတ်ပါဘူးဘာဖြစ်လို့လဲခရစ်တော်ဘုရားကသင်နဲ့ခံစားရတဲ့သင်နဲ့ကျွန်တော်တို့ခံစားနေရတဲ့အရာတွေထက်အစာပေါင်းများစွာခံစားခဲ့ရတဲ့ဘုရားဖြစ်ပါတယ်စဉ်းစားကြည့်ပါချစ်တော်မိတ်ဆွေတို့ခရစ်တော်ဘုရားကဆိုဒီကမ္ဘာလောကကြီးကိုပြည့်စုံကုန်လုံးအောင်ဖန်ဆင်းခဲ့တယ်ဖန်ဆင်းခြင်းပြီးသွားတဲ့အခါမှာသူ့အနေနဲ့ဝမ်းသာတယ်နှစ်ထောင်အာရပွေရဖြစ်တယ်တော်ပေမဲ့လူသားတွေအပြစ်လုပ်တဲ့ခါမှာခရစ်တော်ကလူသားတွေအပြစ်တရားအတွေ့သူအယံခံစားခဲ့ရတယ်နော်အယံခံစားခဲ့ရတယ်ခံစားခဲ့ရုံနဲ့မကပဲနဲ့နောက်ဆုံးပါလို့ရှိရင်ကျွန်တော်တို့လူသားတွေကိုအပြစ်တရားကြောင့်တေခြင်းတရားကိုရင်ဆိုင်ခဲ့ရပြီဒီတေခြင်းမှန်ကိုအောင်မြင်နိုင်ဖို့ရန်အတွက်အပြစ်နှုံအိုင်ထဲကနေမှလုံလုံကြီးစုံစုံမြုပ်သွားတာမဟုတ်ဘဲနဲ့လုံလုံကြီးယုံထွက်နိုင်ဖို့ရန်အတွက်ယေရှုခရစ်တော်ကဘလို့ရှိရင်ကောင်းကင်ရှင်မြို့တော်ကိုဆွန့်လွတ်ပြီးတော့အနစ်နာခံပြီးယနေ့ကျွန်တော်ကပါကြီးပေါ်မှာလူသားနဲ့တူလာပြီးတော့နေထိုင်ခဲ့တယ်လူလိုလာပြီးတော့အသက်ရှင်ခဲ့တယ်လူလိုပဲသွားလာခဲ့တယ်လူလိုလှုပ်ရှားခဲ့တယ်လူလိုစကားပြောခဲ့တယ်ဒီပါလို့ရှိရင်အားလုံးကိုခံခဲ့ရတယ်နော်ဒါကြောင့်လူတွေခံစားခဲ့ရလို့ပဲခရစ်တော်ယေရှုပါလို့ရှိရင်အရှက်ခွဲခြင်းခံခဲ့ရတယ်ဝေဖန်ခြင်းခံခဲ့ရတယ်ထိုးနှက်ခြင်းခံခဲ့ရတယ်ဒစေးကွက်ထဲမှာလို့ရှိရင်မျောခဲ့ရတယ်သူတို့ဘာတွေရိုက်ပုတ်ခြင်းတွေလည်းခံခဲ့ရတယ်သူတို့ဘာတွေကဲ့ရဲ့ခြင်းတွေလည်းခံခဲ့ရတယ်အာမျိုးမျိုးအဖုံဖုံနှိပ်စက်ညှဉ်းပန်းခြင်းလည်းခံခဲ့ရတယ်အဲ့လဝေဒနာတွေမြောက်များစွာခံစားရမကပဲနဲ့လူတွေရဲ့သဘောတဘာဝတွေကိုလည်းသူကလုံးဝနားလည်သဘောပေါက်ခဲ့တယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ခရစ်တော်ကကောင်းခင်ကတရားပရင်ကိုသူ့ရဲ့ယာစာပရင်ကိုဆွန့်လွတ်ပြီးတော့ယနေ့ကျွန်တော်တို့ရဲ့လောကသားတွေအတွက်လောကကမ္ဘာကိုလာပြီးတော့အသက်ရှင်ခဲ့ပြီးတော့လူတွေနေထိုင်ခဲ့တဲ့ပုံစံစနစ်တိုင်းနေထိုင်သက်ရှင်ပြီးတော့လူတွေတည်ခဲ့တယ်လို့ပဲသူကရရဆက်ဆက်နဲ့လက်ဝါးကားတဲ့ပုံမှာအသက်ဆုံးခဲ့ရတဲ့ဘုရားဖြစ်တယ်။နော်အဲ့ဒီတွဲကြောင့်လူတွေပေါ်မှာစာနာတတ်မှုအပြေဝါရှိဆုံးဖရားဖြစ်တယ်လူတွေပေါ်မှာဆိုရှင်လူတွေရဲ့ခံစားနေရတဲ့အရာတွေကိုလုံးဝနားလည်ပေးနိုင်တဲ့ဖရားဖြစ်တယ်ဒါကြောင့်သင်ကိုးကွယ်တဲ့ဖရားသခင်ကသင်ရင်ပေါ်မှာစာနာတတ်ပြီးတော့သင်ပေါ်မှာဆိုရှင်လုံးဝနားလည်မှုအပြေဝါပေးနိုင်တဲ့ဖရားဖြစ်နေတဲ့အတွက်ကြောင့်သင်ဖရားကုံတော်ကိုချီးမွမ်းလိုက်စမ်းပါဖရားသခင်ကသင်ကိုအမြဲတမ်းကြည့်ရှုနေတဲ့ဖရားဖြစ်တယ်သင်ကိုတနာနေတဲ့ဖရားဖြစ်တယ်သင်ပေါ်မှာအမြဲတမ်းငဲ့ညာနေတဲ့ဖရားဖြစ်တယ်ဒါကြောင့်သင်ပေါ်မှာဆိုရှင်တလောက်ဂရုစိုက်နေတဲ့ဖရားသင်ကိုစာနာတတ်တဲ့ဖရားကိုယနေ့ကျွန်တော်တို့အားလုံးကဘာကြောင့်မေ့နေကြတာလဲ။ဘာကြောင့်အားကိုးဖို့ရတဲ့မေ့နေကြတာလဲ။မနေ့တဲ့ချိန်ညတဲ့ချိန်နေ့တဲ့ချိန်စူတောင်းယုံနဲ့သင်ရတော့ချင်းအားဖရားနဲ့တူစကားပြောနေတယ်လို့ထင်နေသလား။အချိန်တိုင်း၊နာရီတိုင်း၊မိနစ်တိုင်း၊စက္ကန့်တိုင်းမှာဖရားသခင်သင်နဲ့တူရှိတယ်။ဖရားနဲ့တူသင်ရတော့ချင်းနာရီမိနစ်စက္ကန့်မပြတ်ဖက်နဲ့စကားပြောပေးပါ။စကားပြောပါ။မိတ္တဟာယဖွဲ့ပါ။ချစ်တော်မိတ်ဆွေတို့ဒါကြောင့်သင်ပေါ်မှာဆိုရှင်သင်ရဲ့ဒုက္ခဝေဒနာတွေအားလုံးကိုဖရားကသိတာပေါ့။သူကိုယ်တိုင်ကလည်းခံစားခဲ့ရတယ်သင်ကိုလေးလေးရှုပ်ပြီးတော့ဟာသူတိုင်းနဲ့သူကခံစားရပါစေဆိုပြီးတော့စွန့်ပစ်ထားတာမဟုတ်ဘူး။ဒါကြောင့်သင်ကိုကြည့်ရှုပ်ပြီးတော့စောင့်ရှောက်နေတဲ့ဘုရားကစာနာတတ်တဲ့ဘုရားဖြစ်တယ်။သင်ကိုအမြဲတမ်းကွယ်ကာစောင့်ရှောက်နေတဲ့ဘုရားဖြစ်တယ်။ဒါကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဤကဲ့သို့အရှက်တွေတဲတွေနဲ့ရင်ဆိုင်ပြီးတော့အသက်ရှင်ခဲ့ပြီးတော့နောက်ဆုံးလက်ဝါးကနေမှအသေးခံခဲ့ပြီးတော့ကျွန်တော်တို့ပြစ်သားတွေအတွက်ရန်လုံးဝတစ်ခါတည်းကိုစာနာထောက်ထားတတ်တဲ့ဘုရားကိုကျွန်တော်တို့ရဲ့ဘလိုမျိုးတက်တာမျိုးနဲ့တိဆောက်ကြရမလဲ။ယောဟန်ခိုင်းစလေးငယ်15မှာငါ့ကိုချစ်လျင်ငါပညာတို့ကိုဆောက်ရှောက်ကြလော။ချစ်တော်မိတ်ဆွေတို့။ယနေ့ကျွန်တော်တို့ဘုံမှာစာနာတတ်တဲ့ဖခင်ကိုကျွန်တော်ချစ်သလား။ကျွန်တော်တို့ဘုံမှာစာနာထောက်ထားပြီးတော့ကျွန်တော်တို့အတွက်သက်ဆုံးခဲ့တဲ့ဖခင်ကိုကျွန်တော်ယနေ့အားကိုးကြသလား။တကယ်ယုံကြည်ရလား။ယုံကြည်နေသောဖခင်ကပဲလေငါ့ကိုချစ်လျင်ငါပညာတို့ကိုဆောက်ရှောက်ကြလော။တစ်ချက်ပဲ။ဒါပဲဖခင်သခင်ကကျွန်တော်တို့ဘုံမှာဆိုရှင်အာမခံတော့ချက်ပေးခဲ့တာပါပဲ။ငါ့ကိုချစ်တော့ငါပညာတို့ကိုဆောက်ကြလဲ။ဘာကြောင့်လဲ။ကျွန်တော်တို့ကဘုရားကိုချီးရင်တော့ဘုရားဖြစ်စေခြင်းတဲ့အရာကိုကျွန်တော်တို့ကဘုရားသခင်ကကျွန်တော်တို့ဘုံမှာဘလို့သွားလာမယ်ဘလို့ဆောက်ရှောက်မယ်ဘလို့နေထိုင်ရမလဲအရာဆိုတဲ့ဒီကိုကျွန်တော်တို့ကလိုက်ရှောက်မှာပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ရှင်ဘုရားသခင်ကဘာပဲလဲဆိုတော့ငါ့ကိုရှာလို့ငါအတွေ့ခံမယ်။ယနေ့ဘုရားသခင်ကကျွန်တော်တို့ကိုအတွေ့ခံတဲ့ဘုရားဖြစ်တယ်။ကျွန်တော်ကိုရှောင်ဖယ်ပြေးနေတဲ့ဘုရားမဟုတ်ဘူး။ဒါကြောင့်သခင်ယေရှုကိုယန္တူတွေကလက်ဖမ်းတဲ့ခါမှာတော့ရှင်တပည့်တော်များတော့ရှင်ညင်သက်ချင်းမခံစားရပဲနဲ့ထွက်ပြေးခဲ့ကြတယ်။ နော်သခင်ယေရှုနဲ့အတူတူသွားလာခဲ့ကြတယ်သခင်ယေရှုနဲ့အတူတူသူတို့တွေရာတို့ရှိသာသနာပြုခဲ့ကြတယ်သခင်ယေရှုနဲ့အတူတူတရားနာပရိသတ်ကြီးတွေရာရှင်းမှောက်မှာဆိုရှင်ကောင်းကောင်းမွန်မွန်နဲ့ထက်ထဲဝံဝံနဲ့သူတို့သွားလာပြီးတော့ဟိုလမ်းပြနိုင်ခဲ့ကြတယ်သခင်ယေရှုနဲ့အတူတူအစာရေစာကိုသူတို့တွေကဆိုရှင်သခင်ယေရှုရဲ့ကျေးဇူးတော်ချီးမွမ်းခြင်းကြောင့်ပဲမောင်ငါတို့နဲ့ငားနဲ့ကောင်ကိုလည်းတပည့်တော်တွေကအဲဒီတရားနာပရိသတ်ကိုလိုက်ပြီးတော့ဝေကျွေးခဲ့တယ်ယေရှုနဲ့အတူတူသွားလာခဲ့တယ်တပည့်တော်တွေသိမ့်လုံကြုံခဲ့တယ်တပည့်တော်တွေသိမ့်ပျော်ခဲ့တယ်ယေရှုရဲ့သတင်းစကားကိုကောင်းကောင်းကြားခဲ့တယ်ယေရှုရဲ့သတင်းစကားအတိုင်းယေရှုနဲ့အတူသွားလာခဲ့တဲ့ခါမှာသူတို့ကဆိုရှင်ဖျားဘက်မှာလုံးဝသစ္စာရှိကြတယ်နောက်ဆုံးမှာဆိုရှင်ဖျားဘက်ပြောတယ်ငါကိုဘလောက်ထိချစ်တယ်လဲပေတရုကလည်းကိုရောကိုတိတ်ချစ်တာပေါ့เนาะဖခင်ကိုချစ်ခဲ့တဲ့သူတွေဖြစ်တယ်ဒုံးပေမဲ့ဒုက္ခနဲ့ကြုံတွေ့လာရတဲ့ခါမှာသခင်ယေရှုကိုယံသူတွေကလာပြီးတော့ဖမ်းဆီးတဲ့ခါမှာတပည့်တော်များဘာဖြစ်လဲငြိမ်သက်ခြင်းမခံနိုင်ရတော့ဘူးချက်ချင်းပဲဘာဖြစ်လဲတပည့်တော်အားလုံးဝုန်းဆိုပြီးတော့ကြက်ပြငါပြပြောက်သွားကြပြီပေတရုလည်းသခင်ယေရှုနာမှာမရှိတော့ဘူးယောဟန်လည်းသခင်ယေရှုနာမှာမရှိတော့ဘူးသခင်ယေရှုနာမှာဆိုရှင်ဘယ်သူမှမရှိတော့ဘူးတပည့်တော်12ပါးသလုံးပဲရောက်သွားပြီလေမိတ်ဆွေတို့စဉ်းစားကြည့်ရအောင်တေကျောင်းလေးမှာသခင်ယေရှုနာမှာမရှိတော့ဘူးကိုတော်ကိုဖမ်းသွားတဲ့ခါမှာကိုတော်ကိုချုံနောင်သွားတဲ့ခါမှာကိုတော်နာမှာကမ်းပြီးတော့လိုက်သွားတဲ့လူတရားမှမရှိတော့ဘူးအားလုံးကထိတ်လန့်ကြောက်လွန်ပြီးတော့ထွက်ပြေးနေကြတယ်ဒီနေ့ချက်တော်မိတ်ဆွေတို့ကျွန်တော်တို့အားလုံးကဖခင်ကိုရှာကြတယ်ဖခင်ကိုရှာကြတယ်ဒုက္ခနဲ့ရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့ကဖခင်ရှင်ဘေးရနေမှာထွက်ပြေးတဲ့သူများဖြစ်နေကြသလားကတပည့်တော်များလို့ထွက်ပြေးနေတဲ့သူများဖြစ်နေကြသလားဒါမဲ့တပည့်တော်များဆိုရှင်သူတို့ရဲ့ထွက်ပြေးခဲ့တဲ့အရာတွေပေါ်မှာဆိုရှင်ပြန်လည်နောက်ထရပြီးတော့နောက်ဆုံးမှာဖျားဘက်မှာဆိုရှင်တစ္ဆာရှိတဲ့ခါမှာအာစာနီသူရဲ့ကောင်းများဖြစ်လာခဲ့ကြတယ်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့တွေကဆိုရှင်လောကသားတွေဖြစ်နေတယ်နော်ဆိုးရွားမှုတွေထိတ်လန့်မှုတွေကြောက်လန့်မှုတွေနဲ့ကျွန်တော်တို့တွေကဆိုရှင်အချိန်မရွေးရင်ဆိုင်နေကြရတယ်ဒီလိုမျိုးအချိန်တွေမျိုးနဲ့ရင်ဆိုင်ရတဲ့ခါမှာယနေ့ကျွန်တော်တို့အားလုံးကဖျားရှင်ဒီကနေမှာထွက်ပြေးတဲ့သူများမဖြစ်ဖင်နဲ့ဖခင်ရှင်တဲ့သူထိတ်တိုက်တွေးပြီးတော့ဖခင်ကိုတကယ်ပဲအဲ့ဒီချိန်မှာဒုက္ခရောက်တဲ့ခါမှာဖခင်ကိုရှာတွေးတဲ့သူတွေဖြစ်ဖို့ရန်အတွက်အရန်ရည်ကြီးပါတယ်ဒါကရှင်ရောခရစ်မဲခန်းကြီး15ငွေ71ကနေစနေမှာတင်တို့၌ငါဝမ်းမြောက်စရာအကြောင်းတည်စေခြင်းက၎င်းတင်တို့ဝမ်းမြောက်စရာအကြောင်းဆုံးနေစေခြင်းက၎င်းဤစကားကိုတင်တို့အားငါပြောခဲ့၏ငါပညာမဟုမူကားငါသည်တင်တို့ကိုချစ်သည့်နည်းတို့တင်တို့သည်အချင်းချင်းချစ်ကြလော့ယနေ့ချက်တော်မိတ်ဆွေတို့ကျွန်တော်တို့ပုံမှာစာနာထောက်ထားပြီးတော့အသက်ကိုဗရဏမထားပဲနဲ့အနုနာခံပြီးတော့ကျွန်တော်တို့ကိုကူညီခဲ့တယ်စောက်ရှောက်ခဲ့တယ်ကြွယ်ကာခဲ့တယ်ကျွန်တော်တို့အပြစ်နွန်အိုင်တဲ့ကနေမှရုံးထွက်နိုင်အောင်လုပ်ပေးခဲ့တယ်ကျွန်တော်တို့မျော်လင့်ချက်ကင်းမဲ့နေတဲ့ကျွန်တော်တို့ရဲ့အသက်ကိုထောင်ရအသက်ဖြစ်ပြောင်းလဲပေးခဲ့တယ်ကျွန်တော်တို့ရဲ့ကဲတင်ခြင်းကိုပေးခဲ့တယ်ကျွန်တော်တို့လုံးဝမှမျော်လင့်ချက်ကင်းမဲ့တဲ့နေရာနေမှမျော်လင့်ချက်ကိုပေးခဲ့တဲ့ဘုရားသခင်ကျွန်တော်ပုံမှာစာနာတတ်တဲ့ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုပြောထားတယ်ဆိုတော့တင်တို့ကငါဝမ်းမြောက်စရာအကြောင်းတည်စေခြင်းက၎င်းတင်တို့ဝမ်းမြောက်စရာအကြောင်းစုံလင်ဖို့ရန်အတွက်၎င်းတဲ့နော်ဘုရားသခင်ကဆိုရှင်ကျွန်တော်တို့အားလုံးကိုပြောခဲ့တဲ့ຢာတွေကျွန်တော်တို့အားလုံးအတွက်လှုပ်ပေးခဲ့တဲ့ຢာတွေအားလုံးကဝမ်းမြောက်စရာတွေရဲ့ပဲဒီဝမ်းမြောက်စရာတွေကဆိုရှင်စုံလင်တဲ့ဝမ်းမြောက်စရာဖြစ်ပါတယ်နော်ဒါကြောင့်ဘုရားသခင်ကကျွန်တော်ပေါ်မှာစုံလင်သောဝမ်းမြောက်ခြင်းကိုပေးနေတယ်ဒါကြောင့်ဒီစကားကိုတင်တို့အားငါပေးခဲ့တယ်သူဟောပြောခဲ့တယ်ဒါကြောင့်ခရစ်တော်ပေးခဲ့တဲ့ပညာကပါလေငါဒီတင်တို့ကိုချစ်တည်နေလို့ယနေ့ခရစ်တော်ဘုရားကျွန်တော်တို့ကိုချစ်တယ်ခရစ်တော်ဘုရားကျွန်တော်တို့ကိုစောက်ရှောက်နေတယ်မိတ်ဆွေကိုကြွယ်ကာနေတယ်မိတ်ဆွေကိုစောက်ရှောက်နေတယ်မိတ်ဆွေကိုအမြဲတမ်းကယူဆိုင်နေတယ်မိတ်ဆွေတန်းတားတဲ့ခါတိုင်းခရစ်တော်ဘုရားကဆိုရှင်မိတ်ဆွေပါမှာရှိနေတယ်ဘုရားကမိတ်ဆွေနဲ့တူတူရှိနေတယ်မိတ်ဆွေဘယ်တော့မှ lonely မဖြစ်စေရဘူးမိတ်ဆွေရဲ့အသက်တောင်မှဆိုရှင်ထိကြမဖြစ်စေရဘူးဘုရားကတင်တဲ့တူလက်တွဲနေတယ်ဘုရားကတင်တဲ့တူအမြဲတမ်းသင်ကိုဆောင်မပို့ဆောင်ကောင်းချီးပေးနေတယ်ဘုရားကသင်ကိုသိချစ်တယ်တော့ဘုရားသခင်ကပြောတယ်ဆိုတော့တင်တို့ဒီဖုရားကကျွန်တော်တို့ကိုချစ်တဲ့နည်းတူပဲတင်တို့ကအချင်းချင်းချစ်ကြမယ်။ယနေ့ဖုရားသခင်ကဆိုရှင်စာနာတတ်တဲ့ဖုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့တွေကလည်းစာနာတတ်ဖို့ရည်ကြီးတယ်။သူတို့ကိုချစ်တတ်ဖို့ရည်ကြီးတယ်။သူတို့ကိုကူညီတတ်ဖို့ရည်ကြီးတယ်။သူတို့ပေါ်မှာဆိုရှင်ကျွန်တော်ဖေးမတတ်ဖို့ရည်ကြီးတယ်။သူတို့ကိုကောင်းသောလမ်းကိုပြဖို့ရန်အတွက်ညွန်ပြဖို့ရန်အတွက်ရည်ကြီးတယ်။သူတို့ကိုပုံမပြီးမှဝမ်းမြောက်အောင်ကျွန်တော်တို့လှုပ်ဆောင်ပေးဖို့ရည်ကြီးတယ်။သူတို့တွေစိတ်ညစ်နေတဲ့ခါမှာစိတ်သက်သာရအောင်လှုပ်ဆောင်ပေးဖို့ရည်ကြီးတယ်။သူတို့ဘာတွေဝမ်းနေနေတဲ့ခါမှာကျွန်တော်တို့အားလုံးကသူတို့ကိုဝမ်းနေခြင်းကနေမှလူငယ်ချမ်းသာခွင့်ရဖို့ရတဲ့ကျွန်တော်နှစ်သိပ်ပေးဖို့ရည်ကြီးတယ်။ဒါကြောင့်ဘုရားသခင်ဘာမလဲအချင်းချင်းချစ်ကြလော။ယနေ့ကျွန်တော်တို့အားလုံးကဘုရားရဲ့ပညတ်တော်ရဲ့အချုပ်အချာနော်ကျွန်တော်တို့ဘုရားကိုချစ်ရင်ပညတ်တော်၄ပါးရှိသလိုလူကိုချစ်ရင်ပညတ်တော်၆ပါးရှိတယ်။ဒါကြောင့်အချင်းချင်းကျွန်တော်တို့အားလုံးကဘုရားကိုလည်းဘုရားသခင်ကကျွန်တော်တို့ကိုသိချစ်တယ်။ ဖခင်ကချစ်တဲ့သားသမီးတွေဖြစ်နေတဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကဖခင်ချစ်ခြင်းကိုခံစားရတဲ့အခါမှာဖခင်ရဲ့ချစ်ခြင်းမေတ္တာကိုယနေ့ကျွန်တော်တို့ကလည်းတဆင့်ကျွန်တော်တို့အပေါင်းအသင်းတွေကျွန်တော်တို့ရဲ့ရောင်းရင်းတွေကျွန်တော်တို့ရဲ့မိသားစုတွေကျွန်တော်တို့ရဲ့မိတ်ဆွေတွေအတွက်လက်ဆင့်ကမ်းပြီးတော့ကျွန်တော်တို့အားလုံးကလည်းဖခင်ရဲ့ချစ်ခြင်းမေတ္တာကိုဆက်ပြီးတော့ပြသသွားဖို့ရည်ကြီးတယ်။စာနာထားတဲ့ဖခင်အကြောင်းကိုကျွန်တော်တို့အားလုံးကဖခင်ကဘလောက်စာနာထားလဲဆိုတာကိုယနေ့ကျွန်တော်တို့အားဖြင့်ဖခင်ရဲ့ဘုန်းကိုပုံပြီးမှထင်ရှားသွားဖို့ရန်အတွက်ရန်ရည်ကြည်ပါတယ်။နောက်ချက်တော်မိတ်ဆွေများအားလုံးယနေ့စာနာတတ်တဲ့ဖခင်ကိုတင်တို့ရရှိထားတဲ့အခါမှာဘလောက်ကံကောင်းတယ်ဘလောက်ဝမ်းမြောက်ဖွယ်ရကောင်းတယ်။ဒါကြောင့်ဖခင်သခင်ကတင်တို့ပုံမှာစာနာထောက်ထားတတ်တဲ့ဖခင်ဖြစ်တဲ့အတွက်ကြောင့်တင်တို့ရဲ့အသက်တာမှာဖခင်တစ်ထက်ကိုစက္ကပ်အနံ့ပြီးတော့ဖခင်သခင်ရဲ့အလိုကျအသက်ရှင်ပြီးတော့ဖခင်မှာကြတဲ့အတိုင်းပဲအချင်းချင်းချစ်တတ်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနေတဲ့ကိုချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်ဖခင်သခင်ကြွယ်ဝမြတ်မြတ်စွာကောင်းချီးမြှောက်တော်ချပေးပါစေ။
ကျင်းတံမြောပိုင်းအစီအစဉ်ကိုဆက်လက်တင်လွှင့်နေပါတယ်ခင်ဗျာသောတာရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အားဖြင့်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မြန်လင့်ချင်းအစံမြန်မာပိုင်းအစီအစဉ်ကိုမျော်လင့်ဆောင်စားနာတော်တာဆင်နေကြတဲ့သောတာရှင်တူလေးတူမလေးတို့အားလုံးကိုစိတ်နှပြကြမှာရွှင်လန်းကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်တူလေးတူမလေးတို့ရေဒီနေ့မှတ်သားဖွယ်ရာတမချန်းစာပုံပြင်ကန်တမှာဒေါ်လေးလှလှပြောပြမဲ့မှတ်သားဖွယ်ရာပုံပြင်လေးကတော့ဘယင်မကြီးဖြစ်လာသောမိန်းကလေးဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးလွန်ခဲ့တဲ့နှစ်ပေါင်း2500လောက်ကပေရတိတိုင်းပြည်ကိုအာရွှေရုလို့ခေါ်တဲ့ဘယင်အုပ်ချုပ်တယ်တနေ့တော့သူဟာအင်မတန်အမကြီးကျယ်တဲ့ပွဲကိုကျင်းပတဲ့တယ်အဲ့ဒီပွဲမှာသူရဲ့လှပတဲ့မိဖုရားကြီးဝါရတိကိုပွဲထုတ်ချင်တာခေါ်လို့မရတဲ့အတွက်မိဖုရားကြီးအရာကပယ်ချလိုက်တဲ့ကွယ်ဝါရတိမိဖုရားကြီးကိုမိဖုရားယာဒုကနေနှုတ်ပယ်လိုက်ပြီးတဲ့နောက်မကြာခင်မှာပဲသူ့ရဲ့မိဖုရားကြီးဝါရတိကိုတတိယလို့ဝန်ကြီးအမတ်ကြီးတွေကသူ့ကိုမိဖုရားကြီးဝါရတိအစားမိဖုရားအစ်တစ်ယောက်ထတ်ရှာဖို့တိုက်တွန်းကြတဲ့ကွယ်ဒါနဲ့ဘရင်အာရွှေရှုအတွက်မိဖုရားကြီးရွေးရမယ်ဖြစ်လို့သူရဲ့ပေရတိနိုင်ငံလက်အောက်နဲ့တိုင်ပင်ပြီး128နိုင်ငံမှအလှပဆုံးအမျိုးသမီးတွေကိုရွေးချယ်ပြီးရှုရှံနန်းတော်ကိုခေါ်လာကြတဲ့ကွယ်အဲ့ဒီအချိန်မှာမော်ဒကဲဆိုတဲ့ယူဒလူတစ်ယောက်ရဲ့မွေးစားသမီးအေးတဒါလည်းပါဝင်တာပေါ့အေးတဒါဟာမြင်တဲ့လူတိုင်းကငေးမောပြီးကြည့်ရလောက်အောင်အင်မတန်မှလှပတဲ့ကွယ်စိတ်တော်အကျင့်စာရိတ္တကောင်းပြီးဖရာတရားကိုကြည်ညိုတဲ့ဣတရေလမိမပြိုလေးတူပေါ့ကွယ်သူကိုအာရွှေရုဘီရင်ကြီးကသဘောကျပြီးရောက်လာတဲ့မိမပြိုအားလုံးထဲကနေရွေးပြီးမိဖုရားကြီးမြောက်လိုက်တဲ့ကွယ်အဲ့ဒီအချိန်လောက်မှာသူ့ရဲ့မွေးစားအဖေမော်ဒကဲနဲ့ဘီရင်ရဲ့လူယုံတော်ဟာမန်တို့ပြဿနာဖြစ်လာတဲ့အချိန်ပေါ့ဖြစ်ပုံကဟာမန်မှာဘီရင်ကသူ့ကိုမြောက်စားထားတော့သူ့ကိုသူစိတ်ကြီးဝင်ပြီးလူတကာကိုသူနဲ့ဆုံမိတဲ့အခါမှာဥညွတ်အလေးပြုစေတယ်ဒ
ဒါပေမဲ့မော်ဒကဲကသူ့ကိုဘယ်အခါမှအလေးမပြုခဲ့ဘူး။ဒါကိုသူကမကျေနပ်ဖြစ်ပြီးမော်ဒကဲကိုရန်ရှာတော့တာပဲတဲ့ကွယ်။သူဟာမော်ဒကဲကိုလည်းယူဒလူမျိုးထဲကတယောက်ဆိုတာလည်းသိရော။ဟာမဟာမော်ဒကဲကိုအင်မတန်မှမုန်းတဲ့အတွက်အာရွေရုဘရင်ကြီးစီသွားပြီးမော်ဒကဲအပါဝင်ယူဒတစ်မျိုးလုံးကိုတုတ်တင်ဖို့အမိန့်သွားတောင်းတဲ့။ဘရင်ကလည်းအကြောင်းရင်းကိုမလစ်လာပဲဟာမန်ကိုချစ်ခင်တဲ့အရှင်နဲ့ယူဒလူတွေကိုတေတံပေးလိုက်တဲ့ကွယ်။အဲ့ဒီအမိန့်ကိုလည်းတရားဝင်ဖြစ်အောင်ဘရင်လက်စွပ်နဲ့တစိုက်ခတ်နှိပ်လိုက်တဲ့။ဒီအဖြစ်ပြက်ကိုမော်ဒကဲသိတော့သူ့ရဲ့မွေးစားသမီးအေဒရာသိအောင်သူကဂုံဒီအိတ်ကိုဝတ်ဆင်ပြီးသူ့ရဲ့ခေါင်းကိုပြာလူးတယ်။ပြီးတော့အေဒရာရဲ့နန်းတော်ရှိမှခောက်တုတ်ခောက်ပြန်လမ်းလျှောက်နေတဲ့ကွယ်။အေဒရာတွေ့တော့သူ့ရဲ့အပြိုတော်တယောက်ကိုသွားမေးခိုင်းလိုက်တဲ့အခါမော်ဒကဲကအဖြစ်ပြက်အားလုံးကိုပြောပြတဲ့။အေဒရာကလည်းဘရင်ကြီးကိုအဲ့ဒီအကြောင်းနဲ့ရှောက်တင်ခိုင်းတယ်။ဧဒရာကကျမကိုဘရင်ကြီးမခေါ်တာတလှရှိသွားပြီလို့သူ့ကိုပြောပြတဲ့အခါသူကသမီးအခုမိဖုရားဖြစ်လာတာဖုရားကမင်းရဲ့လူမျိုးကိုကဲတင်နိုင်ဖို့စီစဉ်ပေးတာဖြစ်တယ်။ဒီအခွင့်အရေးကိုမင်းအသုံးမပြုဘူးဆိုရင်ဖုရားသခင်ကမင်းကိုပယ်ပြီးတခြားလူတစ်ယောက်ကိုခိုင်းလိုက်မယ်လို့သူ့ကိုပြောတဲ့။ဒါနဲ့ဧဒရာကမော်ဒကဲကိုမာလိုက်တယ်။ကျမနဲ့ကျမရဲ့မိန်းကလေးတွေကိုသုံးရက်တိတိအစာရှောင်ဆုတောင်းပြီးမင်းကြီးစီဝင်ပြီးတော့ဒီအကြောင်းနဲ့လျှောက်တင်မယ်။အဖေလဲကျမတို့ယဟူဒီလူမျိုးတွေအားလုံးကိုသုံးရက်အစာရှောင်ဆုတောင်းခိုင်းပါလို့မှာလိုက်တဲ့ကွယ်။အေဒရာအစာရှောင်ဆုတောင်းပြီးသုံးရက်မြောက်တဲ့နေ့မှာဘရင်ကြီးစီဝင်နေ။ဘရင်ကသူ့ကိုတွေ့တဲ့အခါအင်မတန်မှဝမ်းသာပြီးမိဖုရားအေဒရာဘာလို့ရှိပါသလဲ။အလိုရှိရင်တိုင်းပြည်ရဲ့တဝက်တောင်ပေးမယ်လို့ပြောတဲ့ကွယ်။ဒါနဲ့အေဒရာကကျမရဲ့အိမ်မှာကျမနဲ့အတူကိုယ်တော်နဲ့ဟာမလာပြီးပွဲတော်တဲပါလို့ဖိတ်တဲ့ဘရင်ကြီးကလည်းလက်ခံလိုက်တဲ့ကွယ်အဲ့ဒီလိုမိဖုရားကြီးကဖိတ်ခေါ်လိုက်တဲ့အခါဟာမန်ကအိမ်ပြန်ပြီးသူ့ရဲ့မိမသားသမီးနဲ့အိမ်သူအိမ်သားအားလုံးကိုခေါ်ပြီးအဲ့ဒီမင်္ဂလာသတင်းကိုပေးတယ်ပြီးတော့သူကဘာပြောလဲဆိုရင်မိဖုရားကြီးကဘယ်လောက်ပဲမြောက်စားပါစေငါမော်ဒကဲကိုငါနေ့တိုင်းတွေ့ရရင်ငါစိတ်ချမ်းသာနိုင်မှာမဟုတ်ဘူးလို့ပြောတဲ့ဒါနဲ့သူ့မိမနဲ့တပည့်တွေကဘယ်လိုအကြံပေးသလဲဆိုရင်အတောင်90ရှိတဲ့လဲဆွဲချနိုင်တဲ့တိုင်ကိုစိုက်ထူပြီးမော်ဒကဲကိုလဲဆွဲချတက်ပစ်လိုက်ပါလားလို့အကြံပေးတာကိုသဘောကျပြီးလဲဆွဲတိုင်ကိုဆောက်လုပ်တဲ့ကွယ်နောက်မနေ့စောစောမှာဟာမန်ဟာမော်ဒကဲကိုလဲဆွဲချတက်လိုက်အောင်အမိတ်တောင်းခံဖို့နန်းတော်ကိုသွားတဲ့ထာဝရဘုရားကလည်းအဲ့ဒီအဖြစ်ပြက်ကိုသိထားတဲ့အတွက်ကြိုတင်ပြီးစီစဉ်ထားလိုက်တယ်အဲ့ဒီမှာအာရွေရုဘရင်ကြီးဟာအိတ်လို့မရတာနဲ့နန်းတော်ရဲ့မှတ်တမ်းကိုဖတ်ခိုင်းတယ်။အဲ့ဒီမှတ်တမ်းကိုဖတ်ပြီးမော်ဒကဲကဘရင်ရဲ့အသက်ကိုကယ်ခဲ့တဲ့မှတ်တမ်းကိုဘရင်ကြီးကြားလိုက်တယ်။ဒါနဲ့သူကမေးတယ်။မော်ဒကဲကိုငါကျေးဇူးဆက်ပြီးပြီလားလို့မေးတယ်။သူ့ရဲ့တပည့်တွေကဘာမှမလုပ်ရသေးပါဘူးလို့ပြန်ဖြေတာပေါ့။အဲ့ဒီအချိန်မှာနန်းတော်ရဲ့တိုင်းတွင်းမှာဟာမန်ကမော်ဒကဲကိုကြိုးပေးမှိတ်ရဖို့စောင့်နေတာကိုဘရင်ကြီးအာရွေရုတွေ့တော့တိုင်းတွင်းမှာဘယ်သူရောက်နေသလဲလို့မေးတယ်။ဟာမန်ပါလို့ဖြေတယ်။ဒါနဲ့ဘရင်ကြီးကဝင်ခိုင်းပါလို့ပြောလိုက်တာပေါ့။ဟာမန်ကိုအာရွေရုကငါသူကောင်းပြုလို့သူကိုဘယ်လိုလုပ်ရမလဲလို့မေးတယ်။ဟာမန်ကလည်းသူ့ကိုသူကောင်းပြုလို့လို့မေးတာထင်ပြီးရှင်ဘရင်ကြီးချီးမြှောက်လို့တဲ့သူကိုရှင်ဘရင်ဝတ်တဲ့အဝတ်ကိုဝတ်စေပြီးဘရင်ကြီးစီးတဲ့မြင်းကိုလည်းစီးစေပြီးဘရင်ဆောင်းတဲ့တရဖူကိုဆောင်းစေပါ။ပြီးတော့ဖုံးကြည့်တဲ့မူမတ်တော်တပားမှာအပ်ပြီးတမျိုးလုံးကိုလှည့်လည်ပြီးတော့ဘရင်ကချီးမြှောက်လို့သောသူကိုဤကဲ့သို့ပြုရမည်ဆိုပြီးမြို့လန်းတကာမှာသွားပြီးကြေညာတင်တယ်လို့ပြောတဲ့ကွယ်ဘရင်ကလည်းဟာမန်ကိုလည်းကဲဒီလိုဆိုရင်မင်းမော်ဒကဲကိုခေါ်ပြီးအဲ့ဒီလိုလှုပ်ပေးပါလို့အမိန့်တော်ရှိလိုက်တယ်ဟာမန်ဟာတိတ်ပြီးဝမ်းနည်းသွားတာပေါ့ကွယ်သူထင်ထားသလိုမှမဖြစ်လာတာကိုဝမ်းနည်းစွာနဲ့ပဲအိမ်ပြန်ပြီးသူ့ရဲ့အိမ်သားတွေနဲ့ပြန်ပြီးတိုင်ပင်တယ်သူမိမကတော့ရှင်ခုနေမော်ဒကဲကိုရှုံးနေပြီဒီလိုဆိုရင်တော့ရှင်ပြက်စည်းလိမ့်မယ်လို့ပြောလိုက်တယ်။အဲ့ဒီချိန်မှာပဲဘရင်ကလှွတ်လွတ်ပြီးမိဖုရားကြီးအေးတရာအိမ်မှာညစာသွားစားဖို့လာခေါ်တယ်။မိဖုရားကြီးအဆောင်တော်မှာညစာစားရင်မိဖုရားကြီးကဘရင်ကိုကျမတို့လူမျိုးကိုအမျိုးပြုတ်အောင်တတ်ပစ်ဖို့ကိုရော်ရဲ့အမိန့်ကိုရုပ်သိမ်းပေးပါလို့တောင်းပန်တဲ့ကွယ်။ဒါနဲ့ရှင်ဘရင်ကြီးကဘယ်သူအမိန့်ထုတ်တယ်လဲလို့မေးတယ်။ဧဒရာကအဲ့ဒီအမိန့်ထုတ်တဲ့လူကဒီမိုက်မဲတဲ့ဟာမန်ပါလို့ပြောလိုက်တယ်။ဒါနဲ့ဘရင်ကြီးကအယမ်းစိတ်ဆိုးသွားပြီးဥယျာဉ်ထဲကိုထွက်သွားတယ်။အ အဲ့ဒီအချိန်မှာဟာမန်ကအေဒရာရဲ့အိယာပေါ်မှာလဲလျောင်းပြီးတောင်းပန်နေတဲ့ဒါကိုအခန်းထဲပြန်ဝင်လာတဲ့ဘုရင်ကြီးကတွေ့သွားပြီးငါရှိနေတဲ့အချိန်မှာတော့မှမိဖုရားကြီးကိုမတရားကြံစီရဲတဲ့လူကိုသွားသတ်လိုက်ပါလို့သူ့ရဲ့ကိုရံတော်တွေကိုအမိန်ပေးလိုက်တဲ့ကွယ်ဒီအချိန်မှာမိမဆိုးဟာဘောနာကဘုရင်ကြီးကိုဘုရင်ကြီးအကျိုးကိုဆောင်တဲ့မော်ဒကဲအတွက်ဟာမန်ဆောက်ထားတဲ့အတောင်90မြင့်တဲ့ဇွဲချိုးချတိုင်ဟာဟာမန်အိမ်မှာရှိတယ်လို့ရှောက်တင်လိုက်တယ်ဒါနဲ့ဘုရင်ကြီးကလည်းဒါဆိုရင်သူ့ကိုအဲ့ဒီတိုင်ပေါ်မှာပဲဇွဲချိုးချပြီးတတ်လိုက်ပါလို့အမိန်ပေးလိုက်တဲ့ဟာမန်ကိုစစ်သားတွေဆွဲသွားပြီးသူဆောက်တဲ့တိုင်ပေါ်မှာဇွဲချိုးချတတ်ပစ်လိုက်တဲ့ကွယ်အေဒရာဟာဖျားကိုချစ်မြတ်နိုးတဲ့မိန်းကလေးဖြစ်တယ်သူမဒုက္ခရောက်တဲ့အခါမှာလည်းပဲဖျားကိုတတိယအားကိုးတယ်ဒါကြောင့်အေဒရာလိုပဲတူလေးတူမလေးတို့အားလုံးဖျားသခင်နဲ့အတူအသက်ရှင်သွားနိုင်ကြပါစေလို့ဒေါ်လေးလတ်လတ်ဆုတောင်းလိုက်ပါတယ်ကွယ်တူလေးတူမလေးတို့ရေဒီနေ့မသားဖွေရကျမ်းစာပုံပြင်ကန္ဓာမှာဘုရင်မကြီးဖြစ်လာသောမိန်းကလေးဆိုတဲ့ပုံပြင်လေးကိုနာတော်တဆင်းရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
မောတရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလေရှိပါလေရှင်တင်နန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်နန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြုလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39996 88 9669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ချင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်များကိုနာတော်တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ကျေးဇူးပြု၍ biple@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။